ါခင်ဗျာဒီနေ့တဲ့လီလိုက်စီစမှာတော့လက်နက်ကန်ပိပကတ်တွေဘယ်လိုရပ်နိုင်မလဲဆိုတာကိုဆွေးနွေးကြပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာအခုဆိုရင်လက်နက်ကန်ပိပကတ်တွေကြောပြန်ပေါ်ပေါက်လာရတာကနေပြီးထောင်ချီရဲ့ဒေသခံတွေအတိတ်ဒုက္ခရောက်နေကြတယ်လို့ပဲတိုက်ပွဲတွေကြမှာပိတ်မိနေတဲ့သူတွေလည်းရှိနေကြကြောင်းပြည်ရင်းပြည်ပလည်းစိုးရိမ်တဲ့နေထွက်နေပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပြည်နယ်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်လည်းအခုဆိုရင်တော့လီလိုက်ပေါ်မှာရောက်နေပါပြီကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူဂျာနောက်တူကတော့ဒီကျွန်တော်တို့ဒီနိုင်ငံရေးစီအကဲကဲဥမ္မောင်ဆိုးလို့ဖြစ်ကြပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နိုင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်ရဲ့ရုပ်ရည်သုံးသက်ချက်ကိုကြားပြရစီအရင်ဆုံးဒေါက်တာတူးချာဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်ဒီပြီးတဲ့လအနေဆက်လိုက်တဲ့တိုက်ပွဲကြီးအခုချိန်ဒီလဲဆက်ဖြစ်နေပြီးတော့ဟိုဒီစီးရဲတင်းမာမှုတွေဘလို့ကနေဘလို့စပြီးတော့အခုလိုအချိန်တက်လာတယ်လို့ဟိုရုပ်ရည်အနေနဲ့သုံးသက်လို့ရမလဲဆရာတူးချာအရင်ဆွေးနွေးပေးပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီကတ္တနာဖြည့်ရှင်းပုံဖြည့်ရှင်းနေမှားနေတယ်လို့ကျွန်တော်မြင်ပါတယ်ညမာတရားရည်စည်စဉ်ကြတနာနိုင်ရေးကြတနာဖြစ်တယ်။ဒါကိုတိစုံဆင်းရဲဖြစ်ရှားမယ်ဆိုတိုက်ပွဲတွေကများနေတယ်။တည်ရရဖြစ်ရှင်းလို့တဲ့သဘောထားတွေတည်နေရတယ်။ဒီနိုင်ရေးကြတနာရဲ့အဖြစ်အပျက်တည်နေပြီမှာမရှိပါဘူး။နိုင်ရေးစနစ်ပွဲပွဲမှာပဲရှိတာကအလုံးနဲ့အတိဖြစ်ပါတယ်။ဒါကြောင့်မလို့ဒီတိုက်ပွဲတွေဖြစ်ပေါ်လာရခြင်းနဲ့အကြောင်းရင်းကတော့ဒါပြတ်နာဖြစ်ရှင်းတဲ့နည်းနာကဒါမားနေတဲ့အတွက်ကြောင့်ဒါကိုပြင်ရမှာပါ။ကျွန်တော်တောင်းအဲ့တော့ဆင်ဟာကိုနေဖြစ်ရောဆင်းမြင်းနေမှာနေပြီးတော့မှာတန်တာဝုဒင်းစင်ကဝတ်ဆောင်ပြီးမှာစာချင်းတော်တစ်ခုလည်းမရေးထုတ်ခဲ့ပါလေ။အဲ့ဒီအရာကတော့ဗာလဲဆိုလို့ရှိရင်ဒီဒင်းစစ်တပ်နာကိုနိုင်အစီရင်နဲ့မဖြစ်ချင်းပါ။နိုင်ရင်းနဲ့ကျင်တစ်ဆုံစနစ်ပြည့်ဖြစ်ရှားသားမယ်ဆိုတဲ့အဖြစ်တယ်။ဒါဟုတ်တမရတို့တမရတချို့တို့တချို့အဲ့ဒီလူတို့ဥထတို့ဥထတွေနောက်ပြီးနိုင်ရပါတယ်ကောင်းဆောင်တွေလည်းမရေးထုတ်ခဲ့ကြတာ။ဒါနဲ့ဒီနေ့ဒီချိန်ခါမှာအနာပယ်နေတဲ့တမတော်ဒါကိုမင်းမင်းတို့တို့ဖြစ်နေကြတာဒါကတော့ကောင်းတဲ့မဖို့ခဲ့ကြဘူးအဲဒါကိုကျွန်တော်တို့ကဒီအားကဒီအားကိုအမှန်ကကောင်းတဲ့ဖော်နိုင်တဲ့ solution တော့တိုက်ပွဲတွေရှင်းစရာမလိုဘူးလို့ကျွန်တော်အဲ့လိုယူဆတယ်အဲတိုက်ပွဲဆိုတာဒါဖြစ်လာရတဲ့အကြောင်းရင်းတော့အမျိုးမျိုးရှိတာပေါ့လေအဲတော့ဘုရားပြောတဲ့တိုက်ပွဲဆွေးနေရမှာထိုးစစ်တန်တန်ထိုးစစ်နဲ့ချုံခိုးတိုက်ပွဲဆိုတာရှိတာပေါ့ဒီတို့ဒီတိုက်ပွဲတွေအားလုံးတော့ရက်ဆိုင်ရမှာပဲဒီတိုက်ပွဲတွေကနေတိုက်ပွဲကြီးတွေဖြစ်လာတာဒါကြောင့်မလို့အဲ့ဒါကိုကျွန်တော်ကဒါဒီစစ်ရေးနဲ့ပြည်ရှင်နဲ့နင်းတာကိုရက်ဆိုင်တော့မှဒီနိုင်ရေးတစ်ဆုံစနစ်ပွဲကိုကျွန်တော်ဒီဒီတိုက်ပွဲမှာလုပ်ဆောင်တာမလိုရတယ်ဒါကကျွန်တော်ပြောချင်တာဗာလက်ဆိုလို့ရှိရင်ဒီနေ့ချိန်ခါမှာကျွန်တော်ကဒီစစ်ရေးပြင်ကနေနိုင်ရေးပွဲဝိုင်းတူဆိုတဲ့ဆောင်ပုဒ်ကိုကင်တော့မှကျွန်တော်ဒီတိုင်းတားလဲလည်းကဲဖွဲ့စည်းအားလုံးကြီးတယ်ငယ်တယ်မခွဲခြားပါနဲ့အားလုံးကိုစနစ်ပွဲဘောလုံးကိုထိကြပြည်တယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့
အဲ့လိုလုပ်တော့ solution တော့တက်ပွဲဆက်ရှိစရာမလိုဘူးလို့ကျွန်တော်ယူဆတယ်ခင
်ဗျ။ဟုတ်ကဲ့ခင်ဗျာဒေါက်တာတူရစနစ်ပွဲရဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆရာဦးမောင်ဆိုးကိုလည်းစနစ်ပွဲစီချင်ပါတယ်ကျွန်တော်ကတော့အခုဟိုလက်တလုံးအခုဒီဟိုဒီမြောက်ပိုင်းမှာဖြစ်နေတဲ့စစ်ချိန်မြင့်လာတဲ့ကိစ္စတွေကဘလို့ဘလို့ကနေအခြေခံပြီးတော့အခုလိုအချိန်တက်လာတယ်လို့ဆရာဟိုတုံ့တက်လို့ရတယ်ခင်ဗျာ။
သမားပိုင်းရတော့ကြာကျွန်တော်ဒီဇင်ဘာနဲ့ဇန်နဝါရီမှာတက်မတော်နေပြီးတော့တနင်္လာနေ့မှာထိုးစစ်ဝင်ပါတယ်။အဲဒီထိုးစစ်ဝင်ပြီးတော့ကာလတစ်ခုရပ်တယ်မှာတက်မတော်ရပ်သွားတဲ့အချိန်မှာကင်ရဲနေပြီးတော့ကျွန်တော်ကာမိုင်းနဲ့ဖတ်ကန်လမ်းပေါ်မှာဒီသရာမီနောင်မှာအဲအင်အား30လောက်ပါတယ်ဆူရဆူကြောင့်ကျွန်တော်ပြန်တိုက်လိုက်ပါ။ပြန်တိုက်ရည်တိုက်ခိုက်မှုဖြစ်သွားပြီးတဲ့အချိန်မှာတက်မတော်နေဒါနဲ့ပတ်သက်ပြီးတော့ပြန်လည်တုတ်ပြန်တဲ့စကွဲတွေအခုအချိန်မှာပြန်ဖြစ်တယ်လို့ထင်တယ်။ပြန်ဖြစ်လာပါတယ်။အဲကြံချစ်လာတဲ့အချိန်မှာအခုထူးခြားတာတစ်ခုကတော့အဲစစ်ဘေးဒုက္ခတွေပြိမ့်နေတယ်ပြဿနာပါအဲ့ဒါကလည်းကင်ရဲ့တက်ချက်ပုံပြောင်းလဲသွားတယ်လို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့အခုနောက်ပိုင်းမှာကင်တန်ရင်တက်မှပြီးထိုးစစ်ဝင်တဲ့အချိန်မှာကင်ရကပြန်တက်ချက်ချင်းရှိပဲနဲ့သူကတက်တရဆုတ်သွားတယ်ဆုတ်သွားတော့သူကတက်မစစ်ကြောင်းနေရတော့ဝင်သွားပြီးတော့ကင်နဲ့ထိတွေ့မှာမဖြစ်ဘူးဒါမဲ့ရွာသားတွေကဒီထဲမှာကျန်းနေတဲ့ခါကျတော့ဒီရွာသားတွေကိုဒီအေရီးယားမှာဆက်ရှိနေစေခြင်းနဲ့သဘောကိုတပ်မတော်ကဖော်ပြတယ်။ဒါရွာသားတွေကလည်းဆက်လက်ပြီးတိုက်ပွဲတွေပြင်းထန်မှာဆိုးတဲ့အတွက်ကြောင့်မို့လို့ဒီအေရီးယားထွက်ကျင်နေဘူးလက်ရှိဖြစ်နေတဲ့ကြံစည်တာတော့အဲ့ဒါလိုပဲထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာဦးမောင်ဆိုကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်တို့ဆက်သွယ်ထားတာရှိတယ်လို့ပဲစာတွေပေးပို့ထားတယ်လည်းတော်တော်များနေပါတယ်ဆိုတော့ဒီထဲကစာတချို့ကိုအရင်ဆုံးမဆုမွန်ဖတ်ပြပေးပါလားခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီဈေးဖြိုးအောင်ဆိုတဲ့အကောင့်ကတော့ဗမာစစ်အာဏာရှင်အုပ်ချုပ်မှုအောက်မှာနှစ်ပေါင်း80နီးပါးအထိနေလာခဲ့ရပြီးတော့အဖက်ဖက်ကနေပြီးတော့ချွတ်ချုံကြပြီးတော့စစ်ဘေးရှောင်ဒုက္ခထက်ရောက်ရနေတဲ့တိုင်းရင်းသားတွေအတွက်လူနေမှုဘဝဖွံ့ဖြိုးတိုးတက်ဖို့နောက်ပြည်တွင်းစစ်ရက်ဆဲပြီးတော့တည်ငြိမ်အေးချမ်းရေးအတွက်တခုတည်းသောအဖြေကတော့ပြည်내အလုံးခွဲထွက်ရေးနဲ့လွတ်မြောက်ရေးသာဖြစ်ပါတယ်ဆိုပြီးရေးထားပါတယ်ဝင်းမင်းဦးအကောင့်ကတော့လူမျိုးသုံးအမြင့်ပြတ် အမြင့်ပြအောင်တိုက်နေတဲ့စစ်မဟုတ်ပါဘူးတဲ့ဒါပေမဲ့တီးခြားလက်နက်ကင်မရှိဖို့အတွက်လက်နက်ကင်မီငါးတကောကောနေတဲ့သူတွေကိုဒီအချိန်မှမှအမြင့်ပြအောင်မလုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံတဝမ်းမှာအာရှပတ်ဝန်းကျင်ကနိုင်ငံတွေနဲ့ဓာတ်မှုဖြစ်လာရေးကတော့ဘလို့မှမျှော်မှန်းလို့ရတော့မှာမဟုတ်လို့ဘလို့နီးနေပဲဖြစ်ဖြစ်အမြင့်ပြချေမုံရေးဆိုလိုတာကတော့လက်နက်ကင်တောင်းကျမ်းတဲ့သူကိုပြက်ပြက်သားသားလုပ်ကိုလုပ်ရမယ့်အခြေအနေရောက်ပြီဆိုတာသိကြပါတော့တဲ့လက်နက်ကင်တောင်းကျမ်းသူချေမုံရေးကိုနိုင်ငံတကာဥပဒေနိုင်ငံဥပဒေတွေရဲ့ဘောင်အတွင်းကနေချေမုံခြင်းကိုထောက်ခံကြိုးစားပါတယ်မွေးမသေးဒုံမကျိုးလုတ်ခဲ့ကြလို့တရားမျှတမှုမရှိခဲ့ကြလို့ဒါဒီလောက်အထိဖြစ်လာရတာလို့ခံယူပါတယ်ဆိုပြီးရေးထားပါတယ်ရဲနှင်းမိုးဆိုတဲ့အကောက်ကတော့စစ်ပွဲတွေအဆုံးမတက်တာကတော့လက်နက်မစွန့်ခြင်းလို့ပါတဲ့လက်နက်မစွန့်ခြင်းတာကတော့အာဏာကိုဆုပ်ကိုင်ထားခြင်းလို့အာဏာကိုဆုပ်ကိုင်ထားခြင်းတာကတော့လုတ်ခြင်းတာလုတ်လို့ရအောင်လို့လူမျိုးရေးဒန်းတို့အခွင့်အရေးလွတ်လပ်ခွင့်တို့ဆိုတာကတော့အပေါ်ယံကနေအုပ်ထားတဲ့ပြားစကားပဲလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါတော့ဒီ Facebook ကနေကျွန်တော်တို့ပေးပို့ထားတဲ့ဟိုမက်ချက်တချို့ပါဆိုတော့ဒီမက်ချက်တွေရဲ့မှာဒီဆက်စုနည်းနဲ့ချီပြီးဖြစ်နေတဲ့မြန်မာနိုင်ငံကပြည်ရင်းစစ်နဲ့ပတ်သက်လို့စိတ်ပြက်လျက်ဖြစ်နေတယ်ဆိုတော့အထင်ရှားတွေ့ရပါတယ်ဒီထဲမှာတချို့ကလည်းအာနာလက်မလွတ်ချင်လို့တိုက်နေတယ်ဆိုတော့တိုက်နေကြတာဆိုတော့အမြင်တွေလည်းပါပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုဒေါက်တာတူးကြာကိုမေးချင်ပါတယ်ဆော့ဆော့ဒေါက်တာတူးကြာကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ဟိုပေါ်လီဟိုအာနာမနီဘက်ကပို့ပြီးဆောင်ရွက်ဖို့ဟိုလိုအပ်နေတဲ့အချက်တွေထောက်ပြရှိရမှန်ပါတယ်ဒါပေမဲ့အခုလိုစီးပရိကတ်တွေမှာအကျိုးစီးပွားကိစ္စတွေကရောအကြောင်းရင်းတစ်ခုဖြစ်နေသလားဒေါက်တာတူရာ
အတိအကျတော့ကျွန်တော်မြင်တာကတော့ဒီနိုင်ငံရဲ့အခွင့်အရေးပါပဲတိုင်းသာအဖွဲ့အစည်းတွေအားတန်းတူအခွင့်အရေးကိုပိုင်တာကွတ်တဲ့ကိုပိုင်ဝန်ချုပ်ရဲ့ Federal State ကိုတင်တုံးပေးမယ်ဆိုလို့ရှိရင်တော့ဒါနိုင်ငံပြတ်တာပြည်လေသွားမယ်အခါကျလို့ရှိရင်တိုက်ပွဲနဲ့ပုံစံမျိုးလက်ထက်ကရင်ဒေဗီဒေါ်လာဇာလေးအကြောင်းမရှိတော့ဘူးလေအဲ့ဒါလေကျွန်တော်လက်ဆက်ကတော့တင်လို့ရလားခံမှာဒီတော့အစားတွေပြုတ်ခဲ့တဲ့ဒီ Federal တောင်စုတိဆောက်ရေးဆောင်အကောင့်တွေမပေါ်နိုင်တဲ့အတွက်ကြောင့်နိုင်ငံပြတ်တာပေါ်လာတဲ့အတွက်ကြောင့်ခုဆက်တိုက်ပွဲတွေဖြစ်လာတော့တိုက်ပွဲဖြစ်လာပြီဆိုတဲ့အခါကျတော့ကျွန်တော်ကတချို့ကယူဆတာပါခွဲထည့်ခြင်းတို့ပါတို့ဒါတို့ဒါစစ်တိုက်ခြင်းတို့ပါဒါတရားတော့ကျွန်တော်တို့မယုံကြည်ဘူးတို့တော့ကျွန်တော်လည်းအမယူဆပါဘူးဒါကနိုင်ငံရေးတပ်တော်နိုင်ငံရေးအခွင့်အရေးတို့ကျွန်တော်လောက်ကြတာပဲဆိုတော့ဒါရှိပါလေ
ဟုတ
်ကဲ့ဒါကဒီဟာကိုကျွန်တော်ကလုပ်မယ်ဆိုတော့ဒါပေါ့နိုင်ငံရေးအခွင့်အရေးဘယ်ကိုပဲမှာကျွန်တော်ရှာနိုင်မလဲဆိုလို့ရှိရင်နိုင်ငံစနစ်ပေါ်ဘယ်ဘက်မှာကျွန်တော်ရှာလို့ရတယ်အဲ့တော့ကျွန်တော်ဒီ violent civil လို့နိုင်ငံရေးခွင့်ရေးတိုင်းသားတွေလိုလားတဲ့ကိုပဲတပ်သားကတပ်တို့ခွင့်ရတာပေးလိုက်လို့ဆိုလို့ရှိရင်ဒီပြဿနာအေးသွားပါတယ်ဒီစီးပွားရေးဆွာတာအဲပါပါအဓိကမကြပါဘူ
းဟုတ်ကဲ့တူရချင်းပါဟုတ်ကဲ့ဆရာဦးမောင်စုသဘောတော့ခင်ဗျအခုကျွန်တော်တို့ဒီမကြခဏဆိုသလိုဒီ prep ကဖြစ်နေတဲ့ကိစ္စတွေမှာဒီအကျိုးစီးပွားကိစ္စတွေပါတယ်ဆိုပြီးတော့ပြောတာဆိုတာရှိပါတယ်ဆိုတော့ဒီအခုလက်ရှိ prep ကတည်းမှာဒီအကျိုးစီးပွားကိစ္စဘယ်လောက်ထိပါနေတယ်လဲဆရာ
အဲ့ဒါတော့အပြန်အလှန်ဆွဆွဲမှုလို့ပြောရမယ်ခင်ဗျာအဲ့တော့ဒီတမရဘက်ကဒီစစ်တိုင်းကအကျိုးစီးပွားအတွက်လို့တစ်ခါဆွဆွဲဆိုအဲ့ကရင်ဘက်ကစစ်တိုင်းကလည်းကရင်ခေါင်းဆောင်တွေတို့အကျိုးစီးပွားလို့ပြန်ဆွဆွဲတာရှိပါတယ်အဲ့တော့တစ်ဖက်ကလည်းငါတို့ဒီတမရဘက်ကလည်းငါတိုင်းပြည်ပြည်တော်စုကိုပြိုကွဲအောင်တိုက်နေတာလို့ပြောဆိုကရင်ကလည်းကျွန်တော်တို့အမျိုးသားတွေအတွက်တိုက်နေတာလို့ပြန်လည်းပြောဆိုတာရှိပါတယ်အဲ့တော့ဒီနေရာမှာကျွန်တော်တို့တစ်ဖက်နဲ့တူတဲ့ဆွဆွဲတာတွေဥတည်နေစီကျွန်တော်ပြဿနာမဖြစ်ချင်းနိုင်ပါဘူးအဲ့တော့ကျွန်တော်တို့အနည်း90ကြာပြည်ရင်းစစ်မှာတယောက်နဲ့တယောက်ကျွန်တော်ကတဦးချင်းမြန်မာပြောရင်တိုက်လို့မနိုင်ဘူးဆိုအချင်းချင်းတက်တည်ပြခဲ့ပါပြီ။တစ်ဖက်နဲ့တစ်ဖက်ပြုတ်အောင်မတိုက်နိုင်ဘူးဆိုအချင်းချင်းတက်တည်ပြခဲ့ပါပြီ။အဲ့တော့ဒီနေရာမှာအကျိုးစီးပွားပြဿနာဆိုတာဘာလဲဆိုတာကိုသဘောပေါက်မှာကျွန်တော်ပြင်းပြင်းထန်ထန်ဟောအရေးကြီးနေပါတယ်။ပြဿနာကိုသဘောပေါက်မှာမရောက်မချင်းဒီအပြန်လန်ဆွဆွဲမှုတွေနဲ့ပြီးအပြန်လန်လက်နက်တိုက်ခိုက်မှုတွေကဆက်ပြီးဖြစ်နေမှာပါပဲခင်ဗျာ။ဒါနဲ့အခုကျွန်တော်တို့ဒီအချိန်မှာအရေးကြီးတာကတော့စစ်ပွဲတွင်းမှာပြည်နေနေတဲ့စစ်ဘေးဒုက္ခသည်တွေကိုစစ်ပွဲနဲ့လွတ်တဲ့နေရာကိုကျွန်တော်တို့ကအရင်ကယ်ထုတ်ပါလောဆယ်တိုက်ကြရှိတိုက်တဲ့လူတွေတားလို့မရသေးရင်တောင်မှဒီစစ်ပွဲတွင်းမှာပြည်နေတဲ့စစ်ဘေးဒုက္ခတွေကယ်ထုတ်ဖို့ကတော့ကျွန်တော်လိုအပ်ပါတယ်အဲ့တော့ကျွန်တော်တို့ NLD ကချင်ပြည်နယ်ဆိုတာအနေနဲ့လည်းဒါကိုကူညီနေတာတွေ့သလိုအခုရန်ကုန်မှာလည်းပဲဒီဒါနဲ့စစ်ဘေးဒုက္ခတွေလည်းရန်ကုန်ကွဲကြီးလုံနေတာအဲတိရစ္ဆာန်မကနေပြီးတော့ဒီအရည်လာကူညီရကျွန်တော်လည်းတွေ့နေရတယ်အဲ့တော့ဒီလိုအချိန်မျိုးမှာကျွန်တော်တို့ကစစ်ပွဲကိုမရက်တန်နိုင်သေးရင်တော့စစ်ပွဲကြမ်းမှာပြည်နေတဲ့ဒုက္ခတွေကြီးကဲထုတ်ဖို့ကတော့ကျွန်တော်တို့ကလက်တလုံးဆောင်ရွက်တင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ဒေါက်တာရှင်တချို့လည်းလေးလိုက်မှမှရှိနေပါတယ်အရင်ဆုံးကတော့ကိုနိုင်နိုင်ဖြစ်ပါတယ်မြန်မာနိုင်ငံကပါပဲကိုနိုင်နိုင်ရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
2019ခုနှစ်ဒီမှာ28နှစ်တော့သူတို့ရိုမန်ကက်သလစ်ဘုရားဟမီးလာချင်းမှာစေကောင်းဆောင်မင်းအောင်လာကဘုရားကြီးနဲ့တွေ့တဲ့ခါကျတော့ ီမနက်ကရင်းရဲ့တဲ့အကောင်းဆုံးကျူးစားနေတယ်လို့ပြောတာတော့ကျွန်တော်ကက်ဒရစ်တင်းစမှာတွေ့ရပါတယ်။ဒါကကာရီနဲ့ချတ်စ်နဲ့ကချင်ဆရာတော်များလည်းရှိကောင်းဆုံးမေလွန်နဲ့တွေ့တဲ့ခါလဲအဲဒီတိုင်းမှာသူပြောပါတယ်ဒီမနက်ကတင်းကြီးဖွံ့ဖြိုးရေးအတွက်အကောင်းဆုံးကျူးစားနေတယ်ပြောပြီးတော့တစ်ဖက်မှာတော့ကျွန်တော်ထင်တာတော့အဲဒီတော့ကျွန်တော်လူလူပြောပြီးခွေလုံးလဲလို့ကျွန်တော်အမှုပဲထင်တယ
်။ဟုတ်ကဲ့ကိုနိုင်နိုင်နောက်တူကတော့ကျွန်တော်တို့ဒီဆွေးနွေးပွဲမှာဆက်သွယ်ထားတဲ့နောက်တူကတော့ကိုခမောင်လွင်ဖြစ်ပါတယ်မြန်မာနိုင်ငံကပါပဲကိုခမောင်လွင်ရဲ့သဘောထားလဲဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
မြန်မာပြည်ဘာကြောင့်မကြားလဲဆိုတာကိုသင်္ကတိအဖြေရှာမှာဖြစ်ပါတယ်မြန်မာပြည်အတွက်အာမေကတိအာဇာတိကိုလည်းအပြည့်အောင်ရှာမှာဖြစ်ပါတယ်မြန်မာပြည်ရရှိမှုဆိုရင်အန်အန်ဒီအစိုးရကြီးဒီလူပါဝါကိုလည်းအသုံးချတဲ့အသုံးပြုတဲ့လူတွေပါတယ်အန်အန်ဒီအစိုးရအန်အာပါဝါကိုလည်းအသုံးချတဲ့လူတွေပါတယ်ဒီဟာပါဝါဒီနဲ့တုံးတုံးကိုခက်မြင်တယ်ဒီမှာဒီနေ့ကကြောင့်ဟိုဒီအတည်းတည်းကျွန်တော်ကြည့်တာခင်ဗျာ
ဟုတ်ကဲ့ကိုကမောင်လေးဆွေးနွေးရကျေးဇူးပါဆိုနောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတဲတီးလည်မှုကဒီကရင်တိုင်းသားတူလည်းဖြစ်ပါတယ်ဆိုတော့ကိုတီးလည်မှုအနေနဲ့ဆွေးနွေးကျင်တာမင်းမြင့်ကျင်တာရှိရင်ဆွေးနွေးနိုင်ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီတိုက်ခိုက်မှုကတော့အစိုးရအဖွဲ့အစည်းစစ်တပ်အဖွဲ့အစည်းကဒီမတရားတော့တွားတော့တိုက်ခိုက်နေတာပဲကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့နော်ကျွန်တော်ကရင်လူမျိုးတွေနော်နှစ်ပေါင်း80လောက်နော်ဒုက္ခခံတော့အတပြတ်ခံခဲ့ရတာကျွန်တော်တို့ကအသိပါပဲခင်ဗျာဘာဖြစ်လဲဆိုတော့ဆောဘဦးကြီးနဲ့တကြိမ်နော်နောက်ဘူလက်ထိုင်နဲ့တကြိမ်နော်ဦးစောဘုံများနဲ့တကြိမ်အလောကအကြံစီနဲ့အတပြတ်ခံခဲ့ရပါတယ်ခင်ဗျာဒါကြောင့်မို့နိုင်ငံတကာအနေနဲ့နော်ဝင်ရောက်ရှင်းလင်းပေးမှာပဲဝင်ရောက်ဖြန့်ပြီးရောပဲကျွန်တော်တို့အနေနဲ့နော်ကောင်းဝင်များပဲကောင်းဝင်စားတယ်ကျွန်တော်မြန်မာပြည်ပြတ်တက်မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတီးလည်မှုဆွေးနွေးရကျေးဇူးပါကျွန်တော်တို့နောက်တူကတော့ဒီဆွေးနွေးပွဲကိုကျွန်တော်တို့အီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတာပါဟိုရန်ကုန်မြို့ကဟိုတကုံမြို့တစ်ကဦးလာထွန်းရဲ့စာပါကိုညံဝင်းအောင်ကျေးဇူးပြုပြီးဖတ်ပြပေးပါအောင်ခင်ဗျာ
လက်နက်ကင်ပတိပကတွေဘယ်လိုအဆုံးသတ်မလဲဆိုတဲ့ပြဿနာကိုအဖြေရှာဖို့1962ဖေဖော်ဝါရီလကုန်ကစပြီးရန်ကုန်ပြည်လမ်းအတန်းနှွင့်ယုံမှာစတင်ဆွေးနွေးခဲ့တာပါတိုင်းသားပေါင်းသောညီညာရေးညီလာခံတနည်းအားဖြင့်ဖက်ဒရယ်ညီလာခံအဖြစ်အားလုံးပါဝင်ခဲ့တဲ့နိုင်ငံရေးဆွေးနွေးပွဲပါညီလာခံကတော့မပြီးဆုံးသေးပဲဖြတ်သိမ်းခံခဲ့ရပါတယ်။ညီလာခံဆက်ကျင်းပဖို့စီစဉ်ထားတဲ့မလ၈ရက်မတိုင်ခင်မလ၂ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကစလို့ဒီကနေ့ခေတ်မှာလဲပုံစံတစ်မျိုးနဲ့အာဏာယူထားတဲ့စစ်အုပ်စုရဲ့အခြေခံဥပဒေအောက်မှာရေစုံမျောနေတာကတော့ပြည်တွင်းငြိမ်းချမ်းရေးပါပဲ။ပင်လုံစာချုပ်နဲ့ပြည်တော်စုနဲ့ဆိုတာကိုကာကနနသဘောပေါက်ခံယူနိုင်ခြင်းမရှိရင်တော့စစ်မှန်တဲ့အဖြေကိုမရနိုင်ပါဘူး။စီးပွားရေးကြောင့်ကိုဂျိုးစီးပွားတွေကြောင့်တရုတ်ကလိုချင်နေတဲ့တစ်တွေမြစ်တွေလမ်းတွေကြောက်ဆိုပြီးအမျိုးမျိုးပြောနေကြမှာပါစစ်ပွဲရရေးကအရင်လား NCA လက်မှတ်ထိုးရေးကအရင်လား NCA ထိုးပြီးစစ်တိုက်လို့ရသလားစစ်မတိုက်ပဲနေလို့ရသလားပင်လုံစာချုပ်လက်မှတ်ထိုးပြီးလွတ်လပ်ရေးမယူခင်ကတိုင်းရင်းသားတွေအခြေအနေကဘယ်လိုရှိသလဲပင်လုံစာချုပ်လက်မှတ်ထိုးလွတ်လပ်ရေးယူပြီးနောက်ပင်လုံစာချုပ်ဘယ်ရောက်သွားပါသလဲပင်လုံစာချုပ်ကိုမေ့ပစ်လိုက်ပြီးတိုင်းသာစီလုံးညညွေအော်နေပြီးပြည်တော်စုနေပြပွဲတွေညစာစားပွဲတွေစုကရည်တီပွဲတွေလုပ်ရင်စစ်ပွဲတွေရရည်ပြောနေလို့ကတော့အတန်ကောင်းဟစ်ဆိုတဲ့စကားသာတွင်ကျဲလာမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒါတော့ဒီတခုံမျိုးစကဦးလာထွန်းရဲ့ပေးစာပါသူစာမှာတော့ဒီပြည်ရင်းညီညီနဲ့ပတ်သက်လို့ဒီဆက်စုနေတွေနဲ့ချီပြီးမပြေလည်နိုင်သေးတာကိုဟိုစိတ်ပြက်လက်ပြက်ဖြစ်နေတဲ့သဘောထားကိုလည်းဟိုတွေ့နေရပါတယ်ဆိုတော့ဒါဟိုတခုရှိတာပေါ့လေအခုဒီအရသာအစိုးရလက်ထက်မှာလည်းပဲဒီပြည်တွင်းညီညာရေးကဦးစားပေးကိစ္စဆိုပြီးတော့ပြောထားတာရှိပါတယ်ညီညာရေးအတွက်ဆွေးနွေးပွဲတွေလည်းလုပ်နေတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒေါက်တာတူရကျွန်တော်တခုမေးချင်တာကတော့အခုလိုအခြေအနေမှာပေါ့လေလက်ရှိတလို့ညပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေရောဒီပြည်တွင်းညီညာရေးတခုလုံးပေါ်မှာဟိုတစုံတရာတက်ရောက်မှုတွေများရှိလာနိုင်လားခင်ဗျာ
ဟုတ်ကဲ့တက်ရောက်မှုရှိနိုင်ပါတယ်ဒါနောက်ဆက်ဒီမှာတော့ချက်ပေးနေပါတယ်ပြည်သူကြီးရတိဆောက်နေကြမှာအခုဆိုလို့ရှိရင်တော့ပြည်ပြဒုက္ခတွေတော်တော်လေးဒုက္ခရောက်နေတယ်အခုလက်ရှိအခြေအနေနဲ့ရဆိုလို့ရှိရင်ဒါမချင်းနာတစ်ပိုင်းမှာသာမ3000 4000လောက်ရှိနေတယ်သာမန်ကျ3000ကျော်လောက်ရှိတယ်ဆိုတော့မချင်းနာနဲ့နည်းနည်းဝေးနေတယ်ဒီမှာလည်းရှိသေးတယ်ဆိုတော့အဲ့ဒီပြည်ပြဒုက္ခတွေတည်တနာကိုဖြေရှင်းရမယ်ပြောလို့ရှိရင်ဒါကျွန်တော်တို့ဒီဒီအစိုးရတမ်းတော်နည်းနည်းရောဒီဒီပြိခတ်ရစည်းရေးကိုအထအနည်းအနည်းအနည်းဆိုအစ်ညာပြိခတ်ရစည်းရေးကိုရင်ကျင်းရမယ်။ညာပြိခတ်ရစည်းကျင်းရပြီးဒီပိုင်းယူနီလက်ထရယ်စစ်ဖာကိုလုပ်ပြီးမှနောက်ပိုင်းလက်ထရယ်စစ်ဖာနဲ့ပြိခတ်ရစည်းရေး 呃，今年的，我们也出了，就在从业的嘛，呃，直播嘛，这种训练的，他，呃，其他大家嘛，去的，呃，就是那边是那些，那他就是比人家也得少的，呃，批量抢票嘛的，但是那么不是那些，他就是比农业了很紧巴也嘛的，但明年那些汉大的直播了那的，但像那些钱的啊，他就是比人家也得少的嘛，明年那些去汉大去接了是吧，蛮难的，但是做那些情况嘛。
对，这些小都卡的这个，俺们呃，对，都是那一场的龙兄弟那边的，不白南部啊，对，阿那边的那边当着那那，人家就在北部多啊，把这所有的这种标记嘛的呀。OK，现在都也是今年嘛，可惜啊，不哩，就路，对，像哦，就带动那了的，昨晚的那的，不但别看也是引进伢，新加坡，就那个公司也搞了，是不外巴佬，所以那部是比较南部么是为哦，占据些不哩，所以今年嘛，这个路子是啊，就这不但别也进伢。
所以哦，你在哪里不干？外面问他呢，巴拉奶奶去你这个呗，去你路那些。OK，今年嘛，就说他表姐那里，他们都啊都，因那呃，不记得，呃，还记得都叫他们都不会都把他记住呢。他别看也是一个，人都少都白了嘛。有的现在对对，在那里那个不记得了，他别看也是一个，都呃，你来看哪家嘛吧。
打扰打扰，多么来打的亲切嘛，就是心里边嘛，呃，摆了车嘛，那别看有这些个，多么注意，比如今年来了都讲的不，哎，路上等你们等你们的，呃，对对，打的营业的，人家也对，别看有这些个，你那下边路上到底哪个就能标记嘛吧
？OK，
是啊，对呀，其实话，所以说，下午嘛，所以说，我除了对象没有没空位，就能没见到了。我那些偏的的，你要办带过来的，密码是我刚才碰到的，比如人家一宝马哦，我不老提这样么事了，那些。
呃，比如台湾去打呢，都路都开要的，那块大部分人家手里手上呢，表面表边呢没用几亩呢，当然了，不多了呀，不多了，人家可能就那孙女创业木嘛，不比乞丐了嘛呗。哎，我讲了话，台湾小差不多的，哎，我们伢子当初伢子，别看也是人家的孙女娃都当初的，哎，那么近了嘛，讲了话，台湾小差不多的。 那块在我里小么吃奶，那块这边都看在的，你在我家嘛包了，这不都看在，叫做什么新鲜奶？像那人家龙安路体检，人家龙安路体检家的病，我说了呀，老老在嘛，就看叫做那不得病了，你那个那个别的为啥没有包那些钱嘛？哎，都去年呢，这边的话，人家不得病了，太多了嘞，那个那个别的没有包了，像那我感觉对。
นาการเดี๋ยวเราแต่งผมอยู่เดี๋ยวพูดแค่เรื่องนี้อยู่ช่วงนั้นเลยเนี่ยรู้หรอเดี๋ยวเราอ่ะรู้ภาษาอะไรเนี่ยรู้ที่มาเลยโอเคเชื่อมั่วสูเจสุว่าเดี๋ยวเราดีสุนีว่าตะกูป่าวสุนีว่าสุดท้ายเราดูเลยลีไลม์มาชินีไปเลยซึ่งงูเนี่ยกูเนื้อเลยมากูเนื้อเลยตัวเราเลยลุยตัวเชื่อสุนีนี่มาเลยคุณเนี่ยโอเคโอ้เดี๋ยวว่าโอ้เจ้าหน้าที่เดียวไอ้เนาะดีอะอเมริกันตัดแต่งดีเลยลูกเทนี่เดี๋ยวป้อนอ๋ออู้มาเลยก လည်းခဏခဏသွားတယ်ဗျာသွားတဲ့အခါကျတော့အပေးအမြောက်ပြုလို့ဖြစ်နေကြပေါ့နော်ဟိုတုန်းကလည်းဒေါအောင်ဆန်းစုကြည်အာဏာမရခင်ကလည်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကလည်း NCO မထိုး NCO မထိုးပါနဲ့ဘူးလို့ပြောတယ်ပေါ့နော်ပြောပြီးတဲ့အခါတိုက်ပွဲကြီးစပြီးတော့အကောင့်ထဲပို့လို့ဖြစ်တဲ့အတွက်တစ်ဖက်နဲ့တစ်ဖက်ကပို့ပြီးနာကြီးပွဲဖြစ်သွားတာပေါ့နော်အဲ့တော့အမေရိကန်အနေနဲ့ဟိုရှင်းပြမြန်မာနိုင်ငံကြီးကိုဒီချာဂါဂနာကမကြည့်ပဲနဲ့သူတို့ကဟိုရှေးဦးစင်ဆက်ဟိုအဝေးရနေပြီးတော့တရုတ်ပြည်ကိုထိန်းချုပ်ချင်တာနဲ့ပဲမြန်မာနိုင်ငံကြီးမှာပတ်သက်တာနေပြီးတော့ဒီပြဿနာတွေကတန်လျာရှိနေတယ်လို့ပဲကျွန်တော်တို့ထင်ပါတယ်ဗျ
။ဟုတ်ကဲ့ကိုနေဦးလင်းဆွေးနွေးရကျေးဇူးပါ။ကိုနေဦးလင်းသဘောကတော့ဒီဟိုပြည်ပနိုင်ငံကြီးဩဇာကြီးကလည်းဒီဟိုပြိပတ်တွေဖြစ်ရတဲ့ထဲမှာတစုံတရာမိထုတ်ပေးသူဖြစ်နေဆိုတော့သဘောမျိုးလို့တောက်တာမှထင်ပါတယ်။ဆိုတော့ကျွန်တော်တို့နောက်ထပ်ဒီဆွေးနွေးဝက်အတွက်ကိုပေးပို့ထားတဲ့ဒီ Facebook ကစာတချို့လည်းရှိနေပါတယ်။မဆုမုံဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါရှင်ဆိုင်ဆိုင်ဆိုတဲ့အကောင်ကတော့ပြည်သူအစိုးရအာဏာမရှိတဲ့၍ငြင်းငြင်းလိမ့်မည်မဟုတ်တဲ့နောက်မထွေးဆိုတဲ့အကောင်ကတော့ကာလရှာကြီးဒီပြည်တွင်းစစ်တွေကြောင့်ယနေ့တိုင်းတိုင်းရင်းသားပြည်သူအများဒုက္ခမျိုးစုံခံစားနေရတဲ့အကြောင်းရင်းကတော့စစ်တပ်တန်းရှင်နေတဲ့၍အာဏာတည်မြဲတဲ့စစ်ဘုံချုပ်ကြီးတွေရဲ့ညံညံနဲ့နိုင်ငံရေးကစားကွက်ပဲဖြစ်ပါတယ်တဲ့ငြင်းငြင်းရရဖို့ဆွေးနွေးပွဲတွေအချိန်များစွာလုပ်တော်လဲပဲဒီအာဏာမစွန့်လို့တဲ့စစ်တပ်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုအများပြည်သူအမြင်ကောင်းအောင်ပဲလုပ်တဲ့လှည့်ပြားမှု ခံတဲ့ဒီဆွေးနွေးပွဲပွဲဖြစ်ပါတယ်တဲ့ဒါကြောင့်မို့လို့ငြိမ်းချမ်းရေးအမှန်တကယ်ရလိုတဲ့ဆိုရင်တော့ပြည်သူအပေါ်မှာတူညီတဲ့စေတနာအပြည့်ဝထားရမယ်တိုင်းရင်းသားလက်နက်ကိုင်ပြည်သူတွေအားလုံးဒုက္ခအပေါင်းကနေခံစားရမယ်ဒီတမိုင်းဝင်တပ်တွေအထောက်ထားတွေအားလုံးစုပေါင်းပြီးတော့နိုင်ငံတကာသိဖို့တင်ပြဖို့လိုပါတယ်တဲ့နောက်ပြီးတော့အစိုးရနဲ့ပြည်သူကိုအမြဲရန်လိုနေတဲ့အာဏာရှင်ရဲ့အသက်တရားမဝင်တဲ့2008ဥပဒေကိုပယ်ဖျက်မှသာမြန်မာပြည်ကအမှန်ပဲငြိမ်းချမ်းလိမ့်မယ်ဆိုပြီးပြောထားပါတယ်။နောက်မိုင်းထွန်းညွန့်မြင့်ဆိုတဲ့အကောင့်ကတော့နောက်လာမှာ21ရာစုပင်လုံညီလာခံရှိပါတယ်တဲ့။ဒါကြောင့်မို့လို့21ရာစုပင်လုံညီလာခံမတိုင်ခင်မှာ NCA လက်မှတ်ရေးထိုးနိုင်မှုအတွက်စစ်ရေးအရာဖိအားပေးနေတယ်လို့သုံးသပ်မိပါတယ်တဲ့။စစ်တပ်ကတိုင်းရင်းသားလက်နက်ကိုင်တွေကို NCA လက်မှတ်ထိုးဖို့လုပ်နိုင်မယ်။နောက်2008ဖွဲ့စည်းပုံနဲ့ဆက်လက်တည်တတ်နိုင်မှာဖြစ်တဲ့အတွက်ပြည်သူတွေတိုင်းရင်းသားတွေ2008ပြင်ဖို့စူပေါင်းပြီးတော့မတောင်းဆိုနိုင်အောင်တိုင်းရင်းသားတွေကိုစစ်ရေးအရာဖိအားပေးလှုံ့ဆော်နေတယ်လို့ထင်ပါတယ်တဲ့။ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်တွေသာ NCA ကိုလက်ခံလိုက်မယ်ဆိုရင်2008ကိုအလိုလိုနေင်းနဲ့လက်ခံပြီးသွားဖြစ်သွားမှာဖြစ်တာကြောင့်2008တည်မြဲရေးအတွက်သူတို့လုပ်နေတယ်ဆိုပြီးသုံးသပ်မိပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီတော်တော်ရှင်ရဲ့စာရီထဲမှာတော့ဒီအယတားစုဟာဆိုရင်လုတ်ချင်တယ်လို့လို့မရနိုင်တဲ့အခြေအနေတွေကိုဟိုထောက်ပြတာတွေ့ရပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ဆရာတူးချာဒီငင်းငယ်အတွက်ဒီအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဟိုဆွေးနွေးမှုတွေလည်းရှိနေပါတယ်။ဒါမှမဟုတ်ညှော်လင့်တဲ့လောက်ဒီလိုခရီးမပေါက်ဖြစ်နေရတဲ့နေရာမှာဒီလက်ရှိအုပ်ချုပ်မှုစနစ်ပဲဖြစ်ဖြစ်ပေါ့လေ။ဒီ2008ဖွဲ့စည်းပုံအုပ်ချုပ်ပုံအခြေခံဥပဒေအကန့်အသတ်တွေပဲဖြစ်ဖြစ်ဘလောက်တောင်ဒီဆွေးနွေးမှုတွေမှာအဟံတားဖြစ်နေရလို့ဆရာယူဆလဲခင်ဗျာ။
ဟုတ်ကဲ့ဒီအခုလိုဖြစ်နေတာမတော်ရှိဖွဲ့စည်းပုံနဲ့လည်းဆိုင်ပါတယ်မတော်ရှိဖွဲ့စည်းပုံကတတ်မဲ့ပြည်သူအာဏာခွဲကိုရေးဖြစ်တာဟုတ်ဆွဲခါကြတော့ပြည်သူအစိုးရအတိုင်းနဲ့လည်းသူအပြေးဝသူလုပ်ချင်လို့လုပ်လို့မရတဲ့နဲ့တာမျိုးတရားပိုင်ရတဲ့တတ်တရှိနေတာဟုတ်ဒါလည်းမှန်ပါတယ်ဒါတော့ဒါဝဒပြပြင်ရပါဒီမိုကရေစီပြေးဝဖက်ဒရယ်စနစ်နဲ့တိုက်ရတဲ့ပုံစံကြအောင်ဒီမတော်ရှိကိုဖွဲ့စည်းပုံကိုပြပြင်တော့ဖို့လိုအပ်တယ်ဗျအဲဒါတလုံးမှမဟုတ်လေအခုချိန်ကအခုပုံစံတည်းတာတော့မယ်ဆိုလို့ရှိရင်အခက်အခဲတွေတော့ဖြတ်ပြီးကြုံရအောင်ပါပဲအဲကြောင့်မလို့ဒီအစိုးရနဲ့အခုရှိတာအစိုးရနဲ့တန်းတူကြမှာတယ်ရင်းရင်နိုင်နိုင်နဲ့အများကြီးယူရှိရဲကိုတည်ဆောက်နိုင်ပြီးပြည်ပြည်လည်းလည်းဖြစ်သွားမယ်ဆိုလို့ရှိရင်ဒါလေးလားဒလားပေါ့ဗျာဒါဆိုလို့ရှိရင်ဒါညီညာရဲ့တည်ဆောက်တဲ့လမ်းကြောင်းဖြောက်ဖြူသွားနိုင်ပါတယ်ဗျာအဲလိုလည်းလုပ်ချင်ပါတယ်ဗျာ
ဟုတ်ကဲ့ဆရာတို့ရဲ့ဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးမောင်စိုးရဲ့သဘောထားခင်ဗျာကျွန်တော်အခုဒီလိုပေါ့လေညီအပြင်းညီညာရေးကိစ္စရေးဒီရက်ပို့ပြီးအရှိန်ကောင်းလာလို့ဆိုလို့ရှိရင်ဒီလက်ရှိအုပ်ချုပ်မှုစနစ်နဲ့ဒီ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကဟိုမှာအဟံတားဖြစ်နေရပြီးဘာရှိလဲဒါတွေကိုကြော်လွှမ်းနိုင်တဲ့နည်းလမ်းတွေရောရှိလားဆရာ
လက်ရှိကျွန်တော်ဗမာပြည်နိုင်ငံရေးအနေထားကိုကြည့်ရင်ကျွန်တော်ဒေါက်ဆန်းစုကြည် NGO ထောက်ခံတဲ့ Democratic Alliance ရဲ့တစုတမ်းလို့နဲ့တမ်းလို့ထောက်ခံတဲ့အင်အားစုကတူစုတိုင်းရင်းသားလက်နက်ကိုင်ဆွေးစီတိုင်းရင်းသားနိုင်ငံရေးပါတီတိုင်းရင်းသားအင်အားစုတွေကတူစုသုံးစုတွေ့ရတယ်ကြာအဲ့သုံးစုပြပခါကိုဖြည့်ရှင်းမှုတွေလက်ရှိ2008အခြေခံဥပဒေနဲ့ဖြည့်ရှင်းတာဖြည့်ရှင်းလို့မရဘူးဆိုတော့ကျွန်တော်ကအခုတွေ့နေရတယ်လောဆယ်ဥအခြေရှင်းတဲ့အတွက်မှာဖြည့်ရှင်းလို့မရဘူးအဲ့တော့ဖြည့်ရှင်းလို့ရအောင်တွေ့2008အခြေခံဥပဒေကိုစက်လျော်သူပြင်ဆင်ဖို့လိုအပ်နေတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ဒေါက်တာတူးကြောင်ကျွန်တော်ဒီအစီအစဉ်အားလည်းသူမကြခင်ဒီမိနစ်ပိုင်းတွင်ကျွန်တော်အဆုံးသတ်ဖို့ရှိရဆိုတော့ဒီပြည်ရင်းညင်းရဲ့အတွက်လက်ရှိဒီအစိုးရလုံးဥဆောင်ကြိုးပမ်းနေတဲ့လုပ်ငန်းတွေအောင်မြင်ရေးအတွက်ဟိုအဓိကအဖြစ်စိန်ခေါ်မှုဖြစ်နေရောဆရာဘာမြင်မိလဲတကယ်လို့ရှိလဲဆိုရင်ဒါတွေကိုကြော်လွန်နေတဲ့နည်းလမ်းဘာများရှိမလဲဆရာ
ဟုတ်ကဲ့အဓိကတော့ဒါကျွန်တော်ကဒီတက်ဖွဲ့ရဖို့ပါပဲဒါကျွန်တော်နံပါတ်1မှာထားပါတယ်ဒုတိယကတော့ကျွန်တော်ဒီတိုင်းသားတွေနဲ့ဒီဆွေရကြားဒီဟိုမူပေါင်းပြဿနာတွေပေါ့အဲ့တော့နည်းနည်းဒီမြင့်ဆက်လက်ညှိနှိုင်းစရာတွေရှိအောင်မယ်လို့ထင်ပါတယ်အဲ့ဒါဆက်လက်ညှိနှိုင်းစရာရှိတာဘောလဲဒါပုံမနည်းနည်းနဲ့ပြန်လာညှိနှိုင်းပြီးတော့မှအင်္ဂါတဘောသာတူညီမှုရရှိအောင်ပါပြည်လျောင်းလို့ဆောင်တင်ပါတယ်ဆိုတော့ဒါတပိုင်းတော့တပိုင်းကတော့အစိအအနေနဲ့ဒီပြည်လုံးရင်လာခံကိုဒါစက်မထားတဲ့အချင်းစရာတိုင်းကျက်ပြတာတာဦးဆောင်ပြီးကျင်းပသွားစီခြင်းပါတယ်အဲ့တော့ဒီညီလာခံကိုရထားမယ်သူတို့ဆိုင်ထားမယ်ဆိုလို့ရှိတော့ကျွန်တော်ညီကြရင်းနဲ့အများကြီးအကွာဝေးကွာသွားနိုင်တယ်ဒါတော့ကျွန်တော်တင်ပြချင်တာအကြံပြုချင်တာကတော့ဒါဒီစလိုဟိုတက်ပေါ်ရပြီးတော့တိုင်းသားတွေနဲ့အစိအကြလို့အတားအမြစ်များညင်တိုင်းတန်တနေညတိုင်းစရာညတိုင်းတို့မှာပြည်သူညီလာခံကိုအချင်းတတ်မှတ်ထားတဲ့အချင်းတိုင်းမှာကျင်းပတော့တယ်ဝိုင်းဝန်းကျပန်းဆောင်ရွက်သွားဖို့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီအချိန်တစ်မိနစ်လောက်တော့ရပါသေးတယ်ဆရာဦးမောင်စိုးရဲ့သဘောထားလဲဆွေးနွေးပြပါအောင်ခင်ဗျာကျွန်တော်ဒီပြည်သူညီညာရေးအတွက်လက်ရှိအစိုးရကြိုးပမ်းနေတဲ့နေရာမှာအဓိကအနေနဲ့ဆောင်ရွက်ဖို့အခုချိန်မှာလိုနေတာဘာဖြစ်မလဲ
။အစိုးရအနေနဲ့ကတော့ဗျာလောလောဆယ်ပြည်ပခါမှာတော့ကျွန်တော်တို့ဒီ င်လာလည်းနဲ့ကင်ကြီးနဲ့ဒီတမတော်ကြကိုယ်လွယ်မှုမှာကျွန်တော်တို့နှစ်ဖက်လက်ခံနိုင်တဲ့လမ်းကြောင်းတစ်ခုရှာနိုင်လို့အဓိကကြမယ်လို့ထင်ပါတယ်ဒါမှပြည်ရင်းရင်းအတွက်အကောင့်ထဲပေါ်အောင်မြအောင်ပေါ်တဲ့ပေါ်နိုင်ပါလိမ့်မယ်လောလောဆယ်မှာတော့တိုက်ဝဲကြမှာညက်နေတဲ့ဒုက္ခတွေကိုကူညီဖို့လည်းအစိုးရအနေနဲ့အသွန်အားဆိုင်ပြီးတော့လုပ်ပေးဖို့လိုအပ်ပါလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့ဥမ္မမောင်စုဒေါက်တာတူချာကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပြဖို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ